အငှားရင်မောင်းသူတွေအင်္ဂလိပ်စာတက်ကြွရမယ်ဆိုတဲ့လိုအပ်ချက်ကိုအခုရွှေပြောင်းအခြေချနေထိုင်သူအများအပြားရှိတဲ့နယူးယောက်မြို့မှာပယ်ဖျက်ပေးလိုက်ပါပြီ။အငှားရင်မောင်းလိုင်စင်အတွက်စာမေးပွဲဖြေတဲ့အခါမှာနိုင်ငံခြားဘာသာတွေနဲ့ဖြေခွင့်ပြုဖို့အတွက်နယူးယောက်မြို့တော်ကောင်စီကဧပြီလကအတည်ပြုခဲ့တဲ့ဒီဥပဒေဟာတောက်ကြံနေမှာစတင်အကျုံးဝင်လာပြီဖြစ်ပါတယ်။နယူးယောက်မြို့တော်အငှားကားလုပ်ငန်းမှာဆယ်စုနှစ်ပေါင်းများစွာလုပ်ကိုင်နေကြတဲ့ကားမောင်းသူအများစုဟာတခြားနိုင်ငံတွေမှာမွေးဖွားကြသူတွေဖြစ်ပါတယ်။လက်ရှိနယူးယောက်ကအငှားကားမောင်းသူတွေကအမေရိကန်ပြည်ထောင်စုမှာမွေးဖွားသူက၄ရာခိုင်နှုန်းလောက်ပဲရှိတယ်လို့ Taxi and Limousine Commission အငှားကားဆိုင်ရာ Commission TRC ကပြောပါတယ်။တချို့နယူးယောက်မြို့ကန်တွေကတော့အခုထုတ်ပြန်လိုက်တဲ့ဥပဒေသစ်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ကြည့်တယ်ကကားမောင်းသူကိုကိုဘယ်လမ်းကြောင်းတိုင်းသွားကျင်လဲဘယ်ကိုပဲသွားကျင်လဲဆိုတာကိုတိတိကျကျဘယ်လိုပြောရမလဲဆိုတာမသိပဲဖြစ်သွားနိုင်တာမို့ပိုးပြီးခက်သွားစေနိုင်တယ်ဆိုပြီးစိုးရင်ကြတာပါဒါပေမဲ့လဲ GPS လမ်းစနစ်နဲ့လမ်းညွန် application တွေတုံးဆွဲမှုပိုးပြီးတိုးလာတာမို့ကားမောင်းသူနဲ့ခီးတယ်ကြတိတ်ပြီးဆက်ဆံစရာလဲမလိုတော့ပါဘူးမြို့တော်ကောင်စီကဒီဥပဒေကိုပြဋ္ဌာန်းနိုင်ရေးလှုပ်ဆောင်နေသူတွေကတော့ဒီဥပဒေကနေကို့ခြေထောက်ပေါ်ကိုရက်တီဖို့အတွက်လိုအပ်နေတဲ့ရွှေပြောင်းအခြေချသူတွေအတွက်ပိုးပြီးအဆင်ပြေစေမယ်လို့ပြောကြတယ်လို့နယူးယောက်မြို့သားအများအပြားကလည်းသူတို့တောင်းချင်တဲ့နေရာရောက်အောင်အန်ဒီယန်ကင်းကင်းနဲ့ပို့ဆောင်ပေးဖို့ပဲလိုပြီးစကားတော့တိတ်ပြောစရာမလိုဘူးလို့ပဲခံယူနေကြတာပါ